တရုတ်ထိန်းချုပ်တဲ့အင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတွေကအမေရိကန်ခြေကအဆောက်အုံတွေနောက်အင်တာနက်ချိတ်ဆက်ပစ္စည်းမျိုးစုံကိုထိုးဖောက်ထိန်းချုပ်ရေးဘော့နက်လှုပ်ရှားမှုကိုဖော်ဆောင်ခဲ့တာမှာအမေရိကန်ကဖော်ထုတ်နှိမ်နှင်းလိုက်ပါတယ်ဝါရှင်တန်မှာဗိုလ်ထုနှစ်ကလုပ်တဲ့စိုက်ဘာညီလာခံမှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုခရစ္စတိုဘာရွေးကတော့ဒါဟာတရုတ်အစိုးရရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ Flex Typhoon ဖြစ်တယ်လို့ကြေညာခဲ့တာပါအဖွဲ့အစည်းကြီးတွေမှာရောအဖွဲ့အစည်းငယ်တွေမှာပါရှိတတ်တဲ့ကင်မရာဗီဒီယိုကင်မရာနဲ့အချက်အလက်တွေသိသိတဲ့ကြိယာတွေကို Flex Typhoon ကအပိုင်စီထိမ့်ချုပ်ခဲ့ပြီးဒီလိုထိမ့်ချုပ်အပိုင်စီခံရတဲ့ကြိယာပစ္စည်းထက်ဝက်လောက်ကအမေရိကန်မှာဖြစ်တယ်လို့လည်းညွှန်ကြားမှုတွေကပြောပါတယ် Integrity Technology လို့ခေါ်တဲ့သတင်းအချက်အလက်လုံခြုံရေးကုမ္ပဏီလက်အောက်မှာ Hacker တွေကအလုပ်လုပ်ကြပြီးလုပ်ငန်းကြီးတွေ Media အဖွဲ့အစည်းတွေတက္ကသိုလ်တွေနဲ့အစိုးရဌာနတွေထံကသတင်းအချက်အလက်တွေကိုစုဆောင်းရယူခဲ့တာလို့လည်းသူကပြောပါတယ်အမေရိကန်ရဲ့ဆွတ်ဆွဲချက်ကိုတော့ American ဆိုင်ယာတရုတ်တန်ယုံကဗိုလ်ထုနှစ်မှာညှင်းဆိုထားပါတယ်ရှင်